This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝပီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလေရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်မတ်လ6ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အခုပထမအဦးဆုံးအနေနဲ့ရေဒီယို NUG စီးရီးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ6ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်ရေစကြိုနဲ့မြောင်မြို့နယ်အဆက်ကရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကရွာသားအချို့နဲ့ဘုံကြီးတစ်ပါးကိုတတ်ဖြတ်တဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းရေစကြိုနဲ့သခိုင်းတိုင်းမြောင်မြို့နယ်အဆက်မှာရှိတဲ့ရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီစစ်ကြောင်းကရွာသားအချို့နဲ့ဘုံကြီးတစ်ပါးကိုတတ်ဖြတ်သွားတယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ CDSOM တာဝန်ခံကိုနွေဦးကပြောပါတယ်။အဲ့ဒီစစ်ကြောင်းဟာမတ်လ4ရက်ကစပြီးရေစကြိုမြို့နယ်အပိုင်းမြောင်မြို့နယ်အဆက်မှာရှိတဲ့မြေစွန်းကျေးရွာကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့ကာအနီးအနားကရွာတွေကို3ရက်ဇက်တိုက်မီးရှို့ဖျက်ဆီးခဲ့တာလို့သိရပါတယ်။မြေစွန်းကျေးရွာကို3ရက်ဆက်မီးရှို့နေတဲ့စစ်ကောင်စီစစ်ကြောင်းကိုဝင်ရောက်တားမြစ်တဲ့တပ်တော်80ခန့်အရွယ်ရှိတဲ့ဘုံကြီးကိုစစ်ကောင်စီတပ်သားတွေကမတ်လ4ရက်နေ့မှာပြစ်ခတ်တပ်ဖြတ်ခဲ့တာလို့ဆိုပါတယ်။အကြမ်းဖက်စစ်တပ်ရဲ့စစ်ကြောင်းထိုးမှုကြောင့်မြေစွန်းကျေးရွာကဒေသနေပြည်သူတွေထိခိုက်သေဆုံးမှုတွေရှိခဲ့ပြီးစည်ရင်အတိအကျမသိရသေးဘူးလို့အသိပေးပါတယ်။အဲ့ဒီစစ်ကောင်စီစစ်ကြောင်းဟာမတ်လ5ရက်နေ့မနက်ပိုင်းမှာလဲရေလေကျွန်းဒေသကမြေစွန်းတော်၊ရွှေလန်၊ဇရက်နီ၊တာကောင်လေးကျေးရွာတွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ရေစကြိုမြို့နယ်သတင်းအချက်အလက်ကော်မတီကလည်းအသိပေးပါတယ်။ဒါအပြင်မတ်လ5ရက်နေ့မနက်၈နာရီခန့်မှာလဲရေစကြိုမြို့နယ်ကရွှေလန်ကျေးရွာကိုစစ်ကောင်စီက Jet Fighter နဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီရဲ့စစ်ကြောင်းကြောင့်မြောင်မြို့နယ်မှာရှိတဲ့ငရန့်အုံနဲ့မင်းလှရေစကြိုမြို့နယ်ကတာကောင်ကြီးဇရက်နီနဲ့တာကောင်လေးပါတို့ကဒေသနေပြည်သူတွေပါစစ်ဘေးရှောင်နေရတယ်လို့မြောင်မြို့နယ်ပြည်သူ့ကာကွယ်ရေးနှင့်လုံခြုံရေးအဖွဲ့ CDSOM ကပြောပါတယ်စစ်ကောင်စီစစ်ကြောင်းကြောင့်ရေစကြိုမြို့နယ်မှာရှိတဲ့မြေစွန်းစင်ချေယာမလကာချံရွှေလန်ရွာတိရွာနဲ့မြောင်မြို့နယ်ကစနွင်းကိုင်းစူလေကုံမြစ်တာစင်လောင်ဒုက္ခဒီပမြစ်စုံစတဲ့ရွာတွေကဒေသနေပြည်သူ1000ကျော်ဖေဖော်ဝါရီလ26ရက်ကစပြီးစစ်ရှောင်နေရတယ်လို့သိရပါတယ်ဆိုပါစစ်ကောင်စီစစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်တွေကကြားဖြတ်တိုက်ခိုက်နေရာဖေဖော်ဝါရီ26ရက်ကဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်သားအလောင်း5လောင်းနဲ့6ဦးအရှင်ဖမ်းမိပြီးလက်နက်4လက်ရရှိခဲ့တယ်လို့မတ်လ5ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲမှာလည်းစစ်သား4ဦးသေဆုံးသွားတယ်လို့သိရပါတယ်ခင်ဗျာဒုတိယစီးရီးသတင်းနေဖြင့်ကမ်းဘလူးမြို့နယ်ငပြောတန်းရွာအနီးမှာစစ်သား2ဦးကိုလက်နက်ခဲရဲတွေနဲ့အတူဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကံဘလူမြို့နယ်ငပြောတိုင်းကျေးရွာအနီးမှာစစ်ကောင်စီတပ်သား2ဦးကိုလက်နက်ခဲယမ်းတွေနဲ့အတူအရှင်ဖမ်းမိထားတယ်လို့ကံဘလူခရိုင်အမှတ်လေးတပ်ရင်းကဒီနေ့မတ်လ6ရက်မှာထုတ်ပြန်ပါတယ်။ရွှေဘုံမြကြီးနားဗျူဟာလမ်းပေါ်မှာရှိတဲ့ငပြောတိုင်းရွာအနီးမှာကံဘလူခရိုင်အမှတ်လေးတပ်ရင်းကံဘလူခရိုင်ပကဖပအဖပလဖ PDF တို့ပါတဲ့ပူးပေါင်းစစ်ကြောင်းကရဲဘော်တွေနယ်မြေရှင်းလင်းရေးလှုပ်ဆောင်နေချိန်မနေ့မတ်လ5ရက်နေ့မှာဖမ်းဆီးရမိခဲ့တာလို့သိရပါတယ်။ဖန်စီရမိသူတွေဟာစစ်တပ်စစ်ကြောင်းကနေထွက်ပြေးလာတဲ့သူတွေမဟုတ်ပဲနယ်မြေရှင်းလင်းရေးလုပ်နေချိန်မှာဖန်စီရမိခဲ့တာဖြစ်တဲ့အတွက်အသေးစိတ်အချက်လက်တွေသိရအောင်စစ်ဆေးနေစေလို့ကံဘလူခရိုင်အမှတ်လေးတပ်ရင်းတာဝန်ရှိသူတဦးကဆိုပါတယ်အကြမ်းဖက်စစ်ကောင်စီဟာရွှေဘုံမြကြီးနားဗျူဟာလမ်းမိုင်းကိုထိန်းချုပ်နိုင်ဖို့ကြိုးစားနေရာဖေဖော်ဝါရီလ20ရက်နေ့ကလည်းအကြမ်းဖက်စစ်သားအင်အား300ခန့်နဲ့ဇီးကုံတကြားဆက်ကနေရွှေဘုံမြကြီးနားလမ်းပေါ်ထွက်လာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကို ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကထိခိုက်သေးဆုံးမှုများခဲ့တယ်လို့မတ်လ3ရက်နေ့မှာလဲကားနှစ်စီးနဲ့ထွက်လာတဲ့စစ်သားတွေနဲ့ပြူစောထီးတွေကိုတိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်ကထိခိုက်သေးဆုံးမှုတွေရှိခဲ့ပြီးဖမ်းဆီးရမိတဲ့ကားကိုတော်လိုင်းတပ်တွေကမီးရှို့ဖျက်ဆီးခဲ့ပါတယ်တော်လိုင်းတပ်တွေရဲ့တိုက်ခိုက်မှုကြောင့်အထိနာနေတဲ့အကြမ်းဖက်ဆဲအုပ်စုဟာဒေသနေပြည်သူတွေကိုတစားကန်အဖြစ်ဖမ်းဆီးတပ်ဖြတ်ထားနဲ့အိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတာကြောင့်ဒေသနေပြည်သူတွေထွက်ပြေးနေရတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးကော်တူးလေအုပ်ချုပ်နယ်မြေလေဒိုနဲ့မူးမြို့နယ်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်နှစ်ဦးဒဏ်ရာရပြီးအိမ်တလုံးပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်ကရင်မျိုးသားအစည်းအရုံး KNU ကော်တူးလေအုပ်ချုပ်နယ်မြေတွေထဲကလေဒိုနဲ့မူးမြို့နယ်ကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့အတွက်ဒေသနေပြည်သူ2ဦးဒဏ်ရာရပြီးအိမ်တလုံးပျက်စီးသွားတယ်လို့ KNU ဗဟိုကဒီနေ့မတ်လ6ရက်မှာထုတ်ပြန်ပါတယ်ကော်တူးလေအုပ်ချုပ်နယ်မြေခလဲလွီထူခရိုင်ထဲကလေဒိုမြို့နယ်နဲ့မူးမြို့နယ်အတွင်းကကျေးရွာတွေကိုအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာနဲ့ drone နဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်အပြစ်မဲ့အရတားပြည်သူတွေထိခိုက်ဒဏ်ရာရပြီးအိမ်တွေပျက်စီးခဲ့ရတာလို့ဆိုပါတယ်။အကြမ်းဖက်စစ်ကောင်စီတပ်တွေဟာမတ်လ၁ရက်နေ့မှာလေဒိုမြို့နယ်ထဲကအင်းနဲ့ရွာတွေကို drone နဲ့120မမဘုံဒီ၃လုံးကျဲချခဲ့တာကြောင့်အသက်80ကျော်အရွယ်အမျိုးသားတအူးနဲ့အသက်9နှစ်အရွယ်ကလေးငယ်တအူးဒဏ်ရာရခဲ့ပြီးအိမ်တလုံးပျက်စီးခဲ့ရတယ်လို့ဒေသနေပြည်သူတွေမွေးထားတဲ့နွား၃កောင်သိဆုံးခဲ့ရတယ်လို့အသိပေးပါတယ်။အလားတူမတ်လ3ရက်နေ့ည8နာရီခွဲဝန်းကျင်မှာလဲအကြမ်းဖက်စစ်ကောင်စီရဲ့တောင်ဦးလေတပ်စခန်းကတက်လာတဲ့ Jet Fighter ကငထွေစုပ်ကျေးရွာကိုပေါင်900ဘုံဒီနှလုံးကျဲချတက်ခတ်ခဲ့တာကြောင့်ဆိုင်ကယ်တစ်စီးဓာတ်စီ2ပီပါရေနံစီ3ပီပါကိုထိမှန်ပြီးမီးလောင်ပျက်စီးခဲ့ရတဲ့အပြင်စားအိတ်20နဲ့ထွန်းစက်ဘိန်းတစ်ခုပျက်စီးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်အကြမ်းဖက်စစ်ကောင်စီဟာကော်တူးလေအုပ်ချုပ်နယ်မြေဖြစ်တဲ့ဒူပလာခရိုင်ကော့ဂရိတ်မြို့နယ်အတွင်းကပြည်သူလူထုနေထိုင်ရာကျေးရွာတွေကိုမတ်လ4ရက်နဲ့5ရက်တို့မှာ2ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်စာတင်ကြောင်းတစ်ကြောင်းနဲ့အိမ်3လုံးပျက်စီးပြီးအပြစ်မဲ့အရသားပြည်သူ4ဦးထိခိုက်ဒဏ်ရာရသွားတယ်လို့ KNU ဗဟိုရဲ့မှတ်တမ်းတွေအရသိရပါတယ်စစ်ကောင်စီဟာစစ်ရေးပြစ်မှတ်မဟုတ်တဲ့ဘာသာရေးအဆောက်အုံတွေပြည်သူစေယုံစေကန်းနဲ့စာတင်ကြောင်းတွေအပြင်အပြစ်မဲ့အရသားပြည်သူများနေထိုင်ရာနေရာတွေကိုပြစ်မှတ်ထားပြီးရည်ဝဲချက်ရှိရှိနဲ့ဘုံကျဲတိုက်ခိုက်နေတယ်လို့ KNU ဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီအနေနဲ့အခုရက်ပိုင်းမှာ KNU အုပ်ချုပ်နယ်မြေတွေသာမကကချင်ရှမ်းမြောက်မကွေးပဲခူးရခိုင်ချင်းနဲ့ကရင်နီစတဲ့ဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကအရက်သားပြည်သူတွေနေထိုင်ရာနေရာတွေကိုဇက်တိုက်ဆိုးသလိုဘုံကျဲတိုက်ခိုက်နေတာပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးမြောက်ကလပ်မှာရှိတဲ့ခမရ435တက်ရင်ဂိတ်ကိုလက်ပစ်ဘုံနှလုံးနဲ့တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရန်ကုန်မြို့တော်ကမြောက်ဥကလာနဲ့တောင်ဥကလာမြို့နယ်အဆက်မှာရှိတဲ့ခမရ435တပ်ရင်းဂိတ်ကိုလက်ပစ်ဘုံနှလုံးပစ်သွင်းပြီးတိုက်ခိုက်ခဲ့တယ်လို့ရန်ကုန်မြို့ပြပျောက်ကြားတပ်တွေကပြောပါတယ်။အကြမ်းဖက်စစ်တပ်ရဲ့ခမရ435တပ်ရင်းဂိတ်ကိုတော်လိုင်းတပ်ဖွဲ့တွေကမတ်လ4ရက်နေ့ည8:10မိနစ်ခန့်အချိန်မှာလက်ပစ်ဘုံနှလုံးနဲ့အနီးကပ်ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ထိခိုက်သေးဆုံးမှုအခြေအနေကိုတော့အတိမပြုနိုင်သေးပဲတော်လိုင်းတပ်ဖွဲ့ဝင်တွေထိခိုက်မရှိဘူးလို့အသိပေးထားပါဗျ။အကြမ်းဖက်စစ်တပ်ရဲ့ခမရ435တပ်ရင်းဂိတ်ကို Freeland Attack Force FLA နဲ့ရန်ကုန် Army YA တို့ကတော်လိုင်းရဲဘော်တွေပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့ပြကိုအကြမ်းဖက်စစ်ကောင်စီဘက်ကလုံးဝအုပ်ချုပ်ခွင့်မရအောင်တော်လိုင်းအင်အားစုများအနေနဲ့အစွမ်းကုန်တွန်းလှန်ခုခံနေမှာဖြစ်ပြီးရန်ကုန်မြို့ပြအတွင်းအများပြည်သူနဲ့အတူလျှို့ဝှက်စွာရှိနေမယ်လို့ရန်ကုန်မြို့ပြတော်လိုင်းအဖွဲ့တွေကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ငဇုံမြို့ကနေကားနှစ်စီးနဲ့ထွက်လာတဲ့စစ်အုပ်စုကိုတိုက်ခိုက်ခဲ့ရာစစ်တပ်ဘက်က2ဦးသေပြီး3ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းငဇုံမြို့ကနေကားနှစ်စီးနဲ့ထွက်လာသောအကြမ်းဖက်စစ်အုပ်စုကိုတိုက်ခိုက်ခဲ့ရာမှာစစ်တပ်ဘက်က2ဦးသေပြီး3ဦးဒဏ်ရာရသွားတယ်လို့ TGYR Youth Guerrilla Counter Revolution NZ တပ်ဖွဲ့ကပြောပါတယ်။ငဇုံမြို့ကကားနှစ်စီးနဲ့ထွက်လာတဲ့အကြမ်းဖက်စစ်သားနဲ့ပြူစော်တိအင်အား80ခန့်ပါတဲ့စစ်အုပ်စုကြောင်ကြီးကုန်းဖျားကိုရောက်နေတယ်လို့သတင်းရတဲ့အတွက် TGYR တပ်ဖွဲ့က TGYR Drone Team နဲ့မဟာမိတ်တပ်တွေကမတ်လ10ရက်နေ့မနက်7နာရီခန့်မှာ drone နဲ့ဘုံကျဲပြီးမြေပြင်ကနေ40မမလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီတိုက်ပွဲမှာအကြမ်းဖက်စစ်အုပ်စုဘက်က2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိကာအရေးပေါ်ကုသမှုခံယူနေရတယ်လို့ကားတစီးပျက်စီးသွားတယ်လို့အသိပေးထားပါတယ်အဲ့ဒီစစ်အုပ်စုကို TGYR Youth Guerrilla Counter Revolution NZ TGYR Drone Team နဲ့အတူအာမန်တစ်ပျောက်ကြားတပ်ဖွဲ့ငဇုံမြို့နယ်ပကဖမန္တလေးခရိုင်အမှတ်5တပ်ရင်း Fight for Freedom FFFNK တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ငဇုံမြို့နယ်အတွင်းမှာစစ်တပ်ကပြည်သူတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေအများလို့ပြုတ်လုနေတာကြောင့် လေချောင်းအသည့်သတိရှိစွာနေထိုင်ကြဖို့ TGYR တပ်ဖွဲ့ကသတိပေးနှိုးဆော်ထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါရခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုຫນွေဦးမောင်ကဆက်လက်တင်ပြပေးသွားမှာပဲဖြစ်ပါတယ်
။မင်္ဂလာညချမ်းပါ2025ခုနှစ်မလ6ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့ American နိုင်ငံ Tesla ရဲ့မြန်မာအင်အားစုများနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတွေ့ဆုံမဲ့သတင်းဖြစ်ပါတယ်။American နိုင်ငံ Tesla ရောက်မြန်မာအင်အားစုများနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆဆာတို့တွေ့ဆုံမယ်လို့သိရပါတယ်။ခန္ဓာကိုမလ၈ရက်မှာကျင်းပမှာဖြစ်ပြီးတော့ရမုံငွေအတွက်ဈေးရောင်းချမှုတွေကိုလည်းပြုလုပ်သွားမယ်လို့သိရပါတယ်။ခုပတ်လာမယ့် March 8စနေနေ့မှာဒေါက်တာဆဆာကိုယ်တိုင်ပြည်သူလူထုလာရောက်တွေ့ဆုံမဲ့နေ့လေးတစ်နေ့မှာအားလုံးလာရောက်ပြီးလူသားချင်းစာနာရေးကူညီမှုရမုံငွေဖူဖဲအတွက် Fundraising ဆင်းသင့်ဖြစ်ပြီးနော်ထဲဆာစပေးဦးစဖို့မှုများလဲ ready ကြပြီမို့
ရောက်စီတိုင်းလာရောက်အားပေးကြဖို့ဖိတ်ခေါ်ပါရစေရှင်လို့မြန်မာ community of Tesla ကအတည်ပြုဆိုထားပါတယ
်နောက်ထပ်သတင်းတစ်ပုဒ်ကတော့မိုးပြက်လက်သမားများရဲ့လက်ဧက300ဝန်းကျင်ရေရရှိရေးအတွက်ဝိုင်းဝန်းထောက်ပံ့ကူညီဖို့လူဝင်ကြီးခွန်ဆော့ဖို့ဖိတ်ခေါ်တဲ့သတင်းဖြစ်ပါတယ်မိုးပြက်လက်သမားများရဲ့လက်ဧက300ဝန်းကျင်ရေရရှိနိုင်ရေးအတွက်ဝိုင်းဝန်းထောက်ပံ့ကူညီကြဖို့လူဝင်ကြီးခွန်ဆော့ဖို့ကမလ6ရက်မှာ social media ကနေဖိတ်ခေါ်ထားပါတယ်လူစပါးဆိုင်တောင်သူများနဲ့စကားပြောဖြစ်တဲ့လေရရှိဖို့ကြိုးစားနေကြတဲ့မိုးပြက်လေသမားတွေရဲ့လေအက300ဝန်းကျင်ရေရရှိရေးကိုဖွဲ့အနေနဲ့ဒီဇယ်15ပေပါပါဝင်ဖို့ကြိုးစားနေတယ်။ပါဝင်နိုင်မဲ့သူများကိုလည်းဖိတ်ခေါ်ပါတယ်လို့ဆိုပါတယ်။လူလူဝန်းစာဖြစ်တဲ့ဒီတောင်းလင်းရေးအတွက်လွန်စွာအရေးကြီးတယ်လို့၎င်းကဆိုပါတယ်ရှင်။ဆလဘီဂျမစစ်တပ်ထံသို့လက်နက်ခဲယံဆက်လက်နက်ပစ္စည်းများနဲ့ဂျက်လီယင်စီစီးဆင်းမှုကိုဖျက်တောက်ခြင်းဖြင့်မြန်မာပြည်သူများကိုကူညီပေးကြပါရန်တမ္မကြီးဦးကျော်မိုးထွန်းမြတ်တရရခင်တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။နျူကလ িয়ার လက်နက်များတားမြစ်ရေးစာချုပ်ဖွဲ့ဝင်နိုင်ငံများ၏တတိယကျင်းစည်းဝေးထွေထွေဆွေးနွေးမှုမှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တမ္မကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုထားပါတယ်။နိုင်ငံတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ထူထောင်နိုင်ရန်အလို့ငါဆရာနာရှင်စနစ်အဆုံးသတ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတို့အတွက်မြန်မာပြည်သူများအနေဖြင့်တနိုင်ထံချထားပြီးဖြစ်ပြီးရှင်အတွက်ပြည်ထနာအရင်းမြစ်ကိုဖြည့်ရှင်ရတဲ့မြမပြည်သူများပေါ်ပတ်မှုကူညီပေးရနိုင်ငံတကာအတိုင်ဝန်အားတိုက်တွန်းမှာကြောင့်ဂျမ်ဘက်စစ်တပ်ထံသို့လက်နက်ခဲယံစစ်လက်နက်ပစ္စည်းများနဲ့ဂျက်လီယင်စီစီးဆင်းမှုကိုဖျက်တောက်ခြင်းဖြင့်မြမပြည်သူများကိုကူညီပေးကြပါရန်မြစ်တာရက်ခံမှာကြောင့်တမ္မတ်ကြီးကပြောပါတယ်မြမနိုင်ငံ၌ဆီယနာသိမ်းမှုနဲ့စစ်တပ်ကဆက်လက်ကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုများသည့်နိုင်ငံငြိမ်းချမ်းရေးအခြေခံများကိုပြုတ်ကွဲစေပြီးနိုင်ငံသားများပေါ်ဆင်းရဲဒုက္ခများပေါ်ပေါက်စေကဒေသတွင်းငြိမ်းချမ်းတည်ငြိမ်ရေးကိုလည်းထိခိုက်စေတယ်လို့သမကြီးကထပ်လောင်းပြောပါတယ်ရှင်
နောက်ထပ်တင်ပြမယ့်သတင်းကတော့ SMFC ကမြမရေးနဲ့ပတ်သက်ပြီးစူပေါင်းလက်မှတ်ရေးထိုးကပေးပို့တဲ့စာကိုဗြိတိန်နိုင်ငံရှိထိုင်းနဲ့မလေးရှားတယုံကတာဝန်ရှိတဲ့သူတွေကိုယ်တိုင်လက်ခံတဲ့သတင်းဖြစ်ပါတယ် SMFC ကမြမရေးနဲ့ပတ်သက်ပြီးစူပေါင်းလက်မှတ်ရေးထိုးကပေးပို့တဲ့စာကိုဗြိတိန်နိုင်ငံရှိထိုင်းနဲ့မလေးရှားတယုံကတာဝန်ရှိတဲ့သူတွေကိုယ်တိုင်လက်ခံခဲ့ကြတယ်လို့သတင်းရရှိပါတယ်မလ9ရက်ဆန္ဒပြပွဲပြီးထိုင်းနဲ့မလေးရှားတန်ယုံကတာဝန်ရှိတဲ့သူတွေကိုယ်တိုင် SMFC ကပေးသောစာကိုတည်တည်ချာချာလက်ခံယူသွားခဲ့ပါတယ်
။ဒီလိုသူသားချင်းစာနာစိတ်အပြည့်နဲ့ပြည်မှုဆောင်ရွက်ခြင်းကိုလေးစားစွာဖြင့်အထူးသီးမှတ်ပြုပြီးလာရောက်ပူပေါင်းဆန္ဒပြသူအလုံးနဲ့စာပါချက်လက်များကိုထောက်ခံလက်မှတ်ထိုးပြီးတော့အဖွဲ့အစည်း20ခုကိုလည်းလေးလေးနက်နက်ကျေးဇူးတင်ရှိတယ်လို့ဆိုပါတယ်။ထိုင်းနဲ့မလေးရှားရှိမပုံမတင်ထားတဲ့မြန်မာရွှေပြောင်းလူသားများပြန်မဖို့ခံရရေးအတွက် SMFC ကစွမ်းကုန်စူးစမ်းအထောက်သွားမယ်လို့လည်းအတိအပြေဆိုထားပါတယ်ရှင်ဆီယနာရှင်စနစ်အမြင့်ပြုတ်ကြရင်လည်း Federal Democracy ရရှိရေးလမ်းလျှောက်ဆန္ဒထုတ်ပေါ်ပွဲကိုကိုရီးယားရောက်မြန်မာအင်အားစုများကျင်းပမယ်တဲ့ရင်ကိုလည်းဆက်လက်တင်ပြပေးကြပါမယ်ဆီယနာရှင်စနစ်အမြင့်ပြုတ်ကြရင်လည်း Federal Democracy ရရှိရေးလမ်းလျှောက်ဆန္ဒထုတ်ပေါ်ပွဲကိုကိုရီးယားရောက်မြန်မာအင်အားစုတွေကကျင်းပမယ်လို့သိရပါတယ်ဆိုပါဆန္ဒထုတ်ပေါ်ပွဲမှာပြည်မဲ့ပြည်သူများကိုညှဉ်းပန်းနှိပ်စက်ခံရမှုတွေလူခွေရဲ့ချိုးဖောက်မှုတွေကိုချက်ချင်းရပ်ဖို့နဲ့ပြည်ပရဲ့မြန်မာနိုင်ငံသားများအာဏာရှင်တော်လှန်ရေးမှာယနေ့အထိအသွေးမအေးကြောင့်ဆန္ဒထုတ်ဖော်သွားမှာဖြစ်တယ်လို့သိရပါတယ်။ဆိုပါခန္ဓာကိုမလ16ရက်ချွန်းနန်းဘူတာထွတ်ပေါက်တက်မှာလှုပ်ဆောင်သွားမှာပဲဖြစ်ပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့ဂျမတ်စီအုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်နယူးတော်လင်ကာလာတွင်တည်ဆုံခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း 6,380 ဦးအထိရှိလာတယ်ဆိုတဲ့သတင်းဖြစ်ပါတယ်။ဂျမစီယုစုနဲ့၎င်းရဲ့လက်ပါစီတွေကြောင့်မေဦးတော်လင်းကာလာတွင်တည်ဆုံခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ 6380ဦးထိရှိလာပြီလို့ AAPP ကဖော်ပြပါတယ်။ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားဆင်အာဏာလုမှုဖြစ်စဉ်စတင်ချိန်ကနေမလ5ရက်2025ခုနှစ်အထိဂျမတ်စရောက်စုနဲ့၎င်းရဲ့လက်ပါစီတွေကြောင့်နယူတော်လင်းကာလာတွင်သိမ်းဆုံးခဲ့ရတဲ့ဒီမိုကရေစီရဲ့လှုံ့ဆော်သူများနဲ့ပြည်သူစုစုပေါင်းမှ6380ဦးရှိခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း18,940 ဦးရှိပြီးအဲ့ဒီထဲမှာ 11,969 ဦးမှာထိမ့်သိမ်းခံရဆဲဖြစ်ကထိမ့်သိမ်းခံရသူတွေအနက်က 15,010 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါလိမ့်ရှင
်။မင်္ဂလာပါခင်ဗျာ။မက်လာ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်ော်တောင်ပိုင်းတို့မှာတိမ်အသင်းတင်ဖြစ်ထွန်းနိုင်ပြီးတော့ကြံဘင်္ဂလားပင်လယ်ော်မှာအများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပင်အခြေအနေမှာတနင်္သာရီကမ်းရိုးတန်းရခိုင်ကမ်းရိုးတန်းနဲ့မုဒ္ဒမကွေတို့ဘက်မှာလေဟာအရှိတောင်ဘက်မှာတနင်္သာရီကို10မိုင်မှ -10 ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနှဲငယ်မှလှိုင်းအသင်းတင်ရှိနိုင်ပါတယ်။မြဝကျွန်းပေါ်ဒေသများနဲ့မုဒ္ဒမကွေဘက်မှာလေဟာအနောက်မြောက်ဘက်မှာတနင်္သာရီကို9မိုင်မှ10မိုင်ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနှင်းငယ်မှလှိုင်းအသင်တင်ရှိနိုင်ပါသည်။မူအခြေအနေမှာမြန်မာနိုင်ငံတဝန်းလုံးမှာအများအပြားသားရနိုင်ပါသည်။နေ့အပူချိန်များမှာမန္တလေးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့ဧရာဝတီတိုင်းဒေသကြီးတို့မှာပုံမှန်အပူချိန်ထက်ပိုနိုင်ပါသည်။မြူအခြေအနေမှာတနင်္သာရီတိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာမနက်ပိုင်းမြူထူများကျဆင်းနိုင်ပါသည်။
တော်ရရှိများရှင်အခုဆက်လက်ပြီးတော်လည်ကြီးကဗျာကဏ္ဍကိုဆက်ချင်ပါတယ်ကိုနောင်အမရရေးဖွဲ့ထားပြီးရန်နိုင်ခန်းစားရွတ်ဖတ်ထားတဲ့ຫນွေဥပကြီးလို့အမည်ရတဲ့ကဗျာကိုနားဆင်ပေးကြပါအောင်ရှင
်ຫນွေဥပကြီးဒီတော်လည်ကြီးအောင်ပြီးရင်ဘျူဟာနဲ့အတူရတ်သချင်းတပုတ်အတူဆိုမဲကိုရင်ကျင်နာသူဟာကြောင်းနေတုံးပေါ့ကြောင်းတက်ခေါလုံးတန်ဒီပြန်မြေဟီးစီเจ้าหนูเจ้าหน้าดิปยาบันขัดเว่เม็ดเสียตุโลเสียซีเดียนเสียเสียมาลีฤเจ้าวะส่งเนจัตติยพยาสาติงกันเนมางวยดอรายองจีเสียวอตุนาพยุลูรุโกเปลี่ยนส่งช่องไหนจาบียัวซาเมียยัวเดเปลี่ยนวนไหนจาบีနိုင်ငံသူနိုင်ငံသားเมียနိုင်ငံเนเปลี่ยนวนไหนจาบีနိုင်ငံมาโกอ่องจองผ่าเวทะชินตะบုတ်สักไคเมอสุรอกะเสียตอกะบามะจีบุแทมสู่จินโนကိဇာဝင်းနဲ့ခတ်တီစီကအချစ်ကပြားလှလှလေးတွေဖတ်ချင်တယ်။ကိုချင်းမီလဲစာရေးဆရာပဲလုပ်ပါတော့။ဦးမင်းကိုနိုင်စီမှာຫນွေဦးပကြီးကားတစ်ချက်တော့တောင်းပါမယ်။ဆရာဇော်လဲမန်းတောင်ရင်မှာခိုးပါစီ။အင်းလေးကန်တဲ့ရိရေကန်တနည်းရာရာမှာချစ်သူကိုလက်ထပ်ခွင့်ပန်မယ်။ငပလီနဲ့ပူရာအိုကိုဟန်နီမွန်းထွက်မယ်။ပိုးကီရင်မာလေးနဲ့ဒုံရင်အကအတူကမယ်။တန်နာကြောင်တန်းတွေကြားငားလေးများပြီးအေးအေးလူလူမင်းနဲ့အတူနေသွားမယ်။ဒီတော်လည်းရေးအောင်ပြီးရင်ကိုနောင်အမရာ
တော်ရရှင်တော်လန်ပြည်သူအပေါင်းတို့ရှင်ဒီနေ့ညရဲ့တော်လန်ရေးတိဂိတာအစီအစဉ်မှာတော့စလိုင်းထန်ကီရေးဆက်ထားပြီးချမ်းမြေညိုတီးဆူထားတဲ့ငကျင်ဆိုးလို့အမည်ရတဲ့တီးသချင်းကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင်
Thank you.
video ngg မှာဆက်လက်အတန်းလွှင့်နေပါတယ်သောတာရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဖလော်ရာဟန်တင်ဆက်ထားတဲ့တော်လန်ရေးဤအောင်မြင်ခြင်းအလှကဘာအပိုင်း151ကိုထုတ်လွှင့်ပေးလိုက်ပါရစေရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်အမျိုးသမီးကဏ္ဍမှာတနေ့ကမင်းအောင်လိုင်းရုရှားခီးစဉ်သွားတယ်ဆိုတဲ့သတင်းနဲ့အတူအမတ်မထင်ကျမသမတကြီးဦးထင်ကျော်ကိုတတိယလိုက်မိတယ်2016 2019ခုနှစ်ကဖြစ်မလားကျမတိတ်မမှတ်မိတော့ပါသမတကြီးကရုရှားကိုသွားခဲ့တယ်သမတကြီးဦးထင်ကျော်ဆိုတာလူထုကတကယ်လေးစားရတဲ့သမတကြီးဖြစ်တယ်လို့ရုရှားခီးစဉ်ပူတင်နဲ့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုထိုချင်းကသတင်းစာရဲ့ခေါင်းကြီးပိုင်းတွေမှာဖော်ပြကြပါတယ်ကျမကတော့ရုံးဆိုအမတ်တင်ညာအတွက်အမတ်တမဲ့နေတတ်ပေမဲ့သမတကြီးဦးထင်ကျော်ရဲ့ရရှာခီးစင်ကိုတော့ယနေ့ချင်းထိမှတ်မှတ်သားသားပါပဲအခုတော့မြန်အွန်လိုင်းရရှာခီးစင်နဲ့မြမမျိုးသမီးဘောလုံးလေရေးစင်မိထက်လူတင်ကလည်းစကရင်ပေါ်မှာပြေးလွှားနေလေဘဲကဲသူတော်သူများကပြီးသူအားထားလောက်တဲ့စံပြပုံကူများဖြစ်မဖြစ်ဆိုတာပြီးသူကစောင့်ကြည့်နေကြပါတယ်ခစ်စနစ်အရာအာနာရှင်တယောက်ရဲ့လုပ်ယူထားတဲ့ဆိုရမှာပြည်သူကရောဘာကိုများမျော်လင့်ရမှာပါလဲအာနာရှင်ချင်းချင်းလက်ဆက်နှုတ်ဆက်ပွဲမှာပြည်သူအတွက်တော့မိကိုများနဲ့အပြည့်အစည်းကွင်းပြင်ကြီးကမူကြီးနေမှာပါပြည်သူတွေရှေးဆက်ရမယ့်ခရီးကမြမပြည်မြေပုံမှလာတရားတွေမပြတ်အောင်ပြည်သူအားနဲ့ကာကွယ်ဖို့ပဲရှိပါတော့တယ်တနတ်နဲ့ပြည်သူကိုအမြဲလိုအနိုင်ကျင့်ဖို့ကြိုးစားနေသူမြမစစ်တပ်ဖို့ပြည်သူယုံကြည်ဖို့ဆိုတာထက်အာဏာရှင်များအာဏာတည်မြဲရေးကိုရှေ့တန်းတင်ခဲ့သူတွေပါခုဆိုကဘာကြီးရဲ့တနည်းအားမှာအာဏာရှင်ချင်းချင်းလက်ဆွဲနှုတ်ဆက်လို့နင်းသားလုံလိုက်တလူလုံလိုက်နဲ့နေတူဝါကားခွက်စမ်းများမှအနစ်အလေးအညာများဖြင့်သာတိဆောက်ထားတဲ့ခစ်စနစ်မှာကြားလေးပြည်သူကိုချုပ်ကိုင်းဘောင်းခိုင်းကားခွက်စမ်းများဆိုတာအာနာရှင်လက်ထက်စင်ကဲလာတဲ့လူနေမှုဘဝအနေဆုံးစင်ကိုပြောင်းလဲလာတာပါပဲကျမတို့ပြည်သူကအာနာရှင်လိမ်ညာသမျှကိုမသိမဟုတ်ပါဘူးသိကြပါတယ်ယနေ့ချိန်ထိလက်နဲ့ကိုင်းပြီးအာနာကျင့်သူခေါင်းဆောင်တဦးကစစ်ကိုစစ်နဲ့တူအောင်ပြန်လဲတောက်ပြန်သွားမယ်ဆိုတဲ့စကားတိတ်ကိုအကြီးတန်းလာပါတယ်တကယ်လဲဝေဟင်ကနေလေရင်မျိုးစုံနဲ့ဘုံကျဲဆက်တနတ်နဲ့ပြည့်ပြည်သူတွေဘဝပြည့်ကြရတယ်ယနေ့ချိန်မှာအာနာရှင်မြင်အောင်ကြည့်ခွင့်ရပါလေမမြင်နိုင်တာကပြည်သူတွေရဲ့စန္ဒဘဝတွေပါပဲဒီဆန္ဒနဲ့ဘဝကိုလစ်လျှူခဲ့လို့လေအစိုးရနဲ့ပြည်သူမှပြည်တွင်းစစ်ဆိုတဲ့နိုင်ငံတနိုင်ငံမှာမရှိသင့်သည့်စစ်ပွဲအစင်းထိရောက်ရှိခဲ့ရတာပါပဲဆုံးရှုံးလိုက်ရတာကတော့တန်မိုးရှိတဲ့လူတို့ရဲ့သက်တွေပါနောက်တစ်ချက်ကမြန်မာပြည်ရဲ့ပညာရေးကျန်းမာရေးစတာတွေအပြင်စီးပွားရေးနဲ့ဆက်ဆက်နေသည့်အရေးမြင့်အားလုံးကလည်းအောက်ဆုံးအစင်းထိရောက်နေတာတကယ်အရှိတရားပါဒါဟာကျမလိုပြည်သူတွေကပြည်သူတယောက်နည်းနဲ့မိမိမြင်တဲ့အမြင်မှာတကယ်ထက်ထဝင်ဝင်ဆုံးရှုံးလိုက်ရတာကတော့မြမပြည်ကြီးမှာပြန်မရနိုင်တော့တဲ့တံမိုးရှိလာတဲ့လူငယ်တွေရဲ့အသက်သွေးချွေးနဲ့အနာဂတ်မျှော်လင့်ချက်တွေပါနိုင်ငံအရေးပြည်သူအရေးမှာတယောက်ကောင်းနဲ့မိမိနိုင်ငံရဲ့ခြေကိုဖော်ထုတ်ရတာသိကူခက်ပါတယ်အာနာရှင်ကလည်းအမြဲတမ်းလိုလိုတယောက်ဆိုတယောက်ဆိုသလောက်လည်းနဲ့အာကိုပြီးလူတို့ရဲ့ဘဝတွေကိုဖျက်ဆီးခဲ့တာခက်ဆက်ဆက်ပါ စစ်တပ်ဆိုတာမျိုးပါတာသာသနာဆိုတဲ့ခေါင်းစဉ်အောက်ကနေအမြဲတမ်းငါတို့တည်ကြီးမြတ်ကြတယ်ဘာသာရေးမှလည်းတိတ်ကိုကိုင်းရှမ်းယူသေးသူဖြစ်ကြတယ်ဒီလိုအချက်တွေနဲ့ပြည်သူကိုအနိုင်ကျင့်ခဲ့ကြတာပါအာဏာရှင်ပါစပ်ကထွက်တဲ့စကားအရာအလုံးကတော့သူတို့အာဏာမြဲဖို့အကောင်းတွေကြည့်ပါပဲအကောင်းတကအကောင်းတည်းမှအတ္တဆိုတဲ့တကောသာစိတ်ကိုစုတ်ကင်နေမှတော့တရားမျှတမှုလွတ်လပ်မှုလူခွင့်ရေးစတာတွေကိုပဲကြည့်နိုင်တော့မှလဲနောက်ဆုံးအတ္တမဆိုတဲ့လက်နဲ့ကိုင်းလန်းစင်ကိုပဲအစဉ်အလာရကျန်းဖက်စစ်တက်ကြီးကကျင့်သုံးလာတယ်ဒါကြောင့်စာတတိုင်းနဲ့ပညာမဟုတ်သလိုပညာတတိုင်းနဲ့အသိရှိခြင်းမှရှိကြမှာပါလက်နဲ့ကိုင်းလန်းစင်နဲ့စခဲ့တဲ့အာနာရှင်တတ္တမှာဘေတော့ခါမြတရားမျှတမှုလူအခွင့်ရေးစတဲ့ဤသူများရဲ့ဘဝတွေကိုပြင်တင်ပေးခဲ့တာမရှိပါဘူးအမြဲတမ်းလူလိုပြည်သူတွေဘဝမှာအရာအလုံးအနိုင်ဆုံးဆင်ပဲရှိခဲ့ကြရတယ်လုတ်ပိုင်ခွင့်နဲ့တူလူရာဝင်နေဆိုတာအာနာရှင်အတိုင်းအဝန်းတစ်ခုထဲအတွက်ရေးဆွဲထားတဲ့ပညာရေးကျန်းမာရေးစီးပွားရေးစုံတွေပါဒါတွေအားကောင်းဖို့စစ်သားကိုခေါ်လို့ရတယ်မြမစစ်သားများနဲ့ခရိုနီထောက်တိုင်များမှအားပေးထောက်ခံကြတယ်။အာနာရှင်ခိုင်းသမျှလုံသမျှကိုခေါင်းငိမ့်တံဘဝနဲ့ကြီးပြင်းကြတယ်။နောက်ဆုံးလူချမ်းသာဘဝဖြင့်စင်ကဲဘဝတွေဖြစ်လာကြပြီးပြည်သူကိုအနိုင်ကျင့်လာကြတယ်။ဒီစနစ်ဒီခေတ်ကြီးမှာပြုပြင်ပြောင်းလဲမှုတိုင်းကအမှန်တရားပတ်တော်သားများအတွေ့လဲတဦးတယောက်ကောင်းနဲ့ခြေစွမ်းပြဖို့ဆိုရတဲ့အားလုံးသောပြည်သူတွေခြေစွမ်းပြနိုင်ဖို့တော့လိုပါလိမ့်မယ်။နောက်ဆက်ထွက်ကားတဲ့ခီးမှာတကယ်ကိုမင်းအွန်လိုင်းနဲ့အာနာရှင်စစ်တပ်လက်ပြနှုတ်ဆက်ထွက်ခွာသွားကြမှသာပြည်သူတွေဘဝလွတ်မြောက်မှာပါဒေါ်လန်ရေးလုတ်တဲ့ဆိုတာထိလဲရှာလဲတဲ့အတွက်ပြည်သူကိုအနိုင်ကျင့်သူကအရှုံးပါပဲဒါကြောင့်ယနေ့အချိန်မှာကောင်းကွက်တိုင်းမှာအမဲဆက်လေးတစ်ဆက်ကပို့ပြီးထင်ရှားနေတာဖြစ်တဲ့အတွက်ဒေါ်လန်ရေးရဲဘော်များအနေနဲ့လူလူဘက်မှာအမှန်တရားအတွက်တက်လုံကောင်းဖို့တော့လိုပါလိမ့်မယ်။အရှိတရားကလည်းပြည်သူအတွက်သတင်းခွန်အားတက်တည်တွေပါ။မှန်ကန်တဲ့သတင်းချက်လက်များကလည်းလူတို့အကြားစီးစင်းနေမှသာပြည်သူအားထားယုံကြည်မှုရတဲ့တော်လှန်ရေးကြီးကိုရှေ့ဆက်နိုင်ကြမှာဖြစ်ပြီးကျမတို့လိုချင်တဲ့ပန်းနိုင်ဖြစ်သည့်တော်လှန်ရေးအောင်မြင်မှုအလကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှာတိုက်တွန်းလို့ဆိုလိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာတိုင်းရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်